မတူတဲ့အင်အားစုတွေပေါင်းပြီးတွင်ကြီးဓာတ်တွေပေါင်းလုပ်တဲ့နိုင်ငံရေးယဉ်ကျေးမှုတရပေါ်ထွန်းစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သမရဦးသိန်းစိန်နဲ့88ငင်းငင်းရင်းနဲ့ပွင်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်ပိုင်းတချို့တွေ့ဆုံဆွေးနွေးခဲ့တာဖြစ်တယ်လို့သမရအကြံပေးအဖွဲ့ဝင်ဖြစ်သူကပြောပါတယ်။သမရဦးသိန်းစိန်နဲ့တွေ့ဆုံမှုဟာအပြုသဘောဆောင်တဲ့ရလဒ်တွေထွက်ရှိလာခဲ့ပြီးတော့80လက်တွဲလှုပ်ဆောင်နိုင်တာတွေကိုအစိုးရနဲ့88ကြားပူးပေါင်းဆောင်ရွက်သွားမယ်လို့88မျိုးဆက်ចောင်းသားတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာဘိုင်းသတင်းတော့ကိုအောင်ရဲမမောင်ကပြောပြမှာပါ
။သမရဦးသိန်းစိန်ဆွေရတက်လာပြီးတဲ့နောက်မှာ88နဲ့ငញ្ញိုင်းပွင့်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံမှုအချင်းချင်းပြင်ဆင်ခဲ့ပြီးတော့တနည်းနည်းပါအချိန်ယူပြီးမှဒီကနေ့စက်တင်ဘာလ14ရက်နေ့မှာတွေ့ဆုံပြတာဖြစ်တယ်လို့လည်း88မျိုးဆက်ចောင်းသားခေါင်းဆောင်တွေကပြောပါတယ်။မတူညီတဲ့အင်အားစုတွေစုပြီးတော့တိုင်းပြည်အတွက်တူတာတွေတွဲလို့ဖို့ဆိုတဲ့နိုင်ငံယဉ်ကျေးမှုတရအကောင့်ထဲပေါ်ဖို့အတွက်88နဲ့သမရတွေ့ခဲ့တာဖြစ်ပြီးတော့တိုင်းပြည်အတွက်တူရာတွေတွဲလို့ဖို့ကိုလည်းသဘောတူညီမှုတွေရခဲ့တယ်လို့နိုင်ငံတော်သမရအကြံပေးဖွဲ့ကဦးလောက်မောင်ရွှေကပြောပါတယ
်ပထမဆုံးဆွေးနွေးပွဲဆိုတဲ့တော်တော်လေးအသေးပဲရှိပြီးတော့တော်တော်လေးအသက်ဝင်တယ်ဗျာတစ်ဖက်လည်းရင်းနှီးနဲ့သူတို့ပို့နေတဲ့ဆွေးနွေးဆိုင်နဲ့ဆိုတော့နိုင်ငံတော်သမရဘက်ကအဓိကမျိုးဆိုလာတော့ကျွန်တော်တို့တူရာတွေလည်းရှိနေတယ်တူတဲ့ဟာတွေကိုကျွန်တော်တို့ဒါတွဲလို့လို့ရတယ်အဲ့တော့မတူတဲ့ဟာတွေကိုလည်းတစ်ဖက်နဲ့တစ်ဖက်ကဟိုအနိုင်ယူရတဲ့ဒီနေဆွေးနွေးနေတဲ့အနေအားမျိုးကိုဒီဒီဖို့အဲဒီဒီဖို့နာတကူသွားနေတယ်ဆိုတော့ဒီချက်ကြတယ်ပြီးတော့ရှေ့မှာလည်းစင်ကုန်မှုတွေအများကြီးပဲဒီတက်ဖို့လည်းနိုင်ငံကနိုင်ငံသားတွေနဲ့တူတူတူတဲ့ပေါ့နော်ရှေ့ရှေ့ရှေ့ပေါ်နေလို့ဖွဲ့စည်းလို့မျိုးဒီအားလုံးဝိုင်းပြီးတော့အတူတူကျွန်တော်တို့ဒီတူတူတွေလိုချင်တဲ့ဒီပေါ့ဆန္ဒကိုပေါ့နော်ဝိုင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ချမယ်ဆိုတာမျိုးတူရတာပြောတယ်ဗျာ
အချိန်3နာရီကြာတမရနဲ့88တွစ်ဆုံမှုမှာအလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုတိဆောက်ဖို့တိုင်းနယ်ပြည်နယ်အစိုးရတွေအနေနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ခွင့်ရဖို့အရေးတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းကိုချင်မီကပြောပါတယ်
။အဲဒီမှာတော့ကျွန်တော်တို့ကကျွန်တော်ဝေဒနာဖြတ်မှတ်တဲ့ဆွေးနွေးချက်ရှိတယ်။အဲဒီမှာတော့ all interest dialogue ပေါ့အလုံးပါဝင်တဲ့ဖြစ်စဉ်တွေ
ကိုချင်မီကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ရန်ကုန်မန္တလေးအမြန်လမ်းမကြီးကနေရန်ကုန်ကိုပြန်လာတဲ့ခီးလမ်းကိုရောက်နေတဲ့အတွက်ဖုန်းလိုင်းသိမ်းမမိတဲ့အတွက်သူပြောသွားခဲ့တာတွေကတော့ကျွန်တော်တို့ငွေရတုမှာတော့ကဆုံးဖြတ်ချက်ရှိတယ် all inclusive ပေါ့အလုံးပါဝင်တဲ့တွဲဆုံဆွေးနွေးပွဲတရက်ပေါ်ပေါက်နိုင်ရည်ဖြစ်ပါတယ်အဲ့ဒီမှာလည်းသဘောတူညီမှုကျွန်တော်တို့တမနာနဲ့ရခဲ့ပါတယ်နောက်တစ်ခုကတော့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးပေါ့မြန်မာနိုင်ငံအတွင်းကအပြစ်ခတ်ရဆဲရေးစတဲ့ကိစ္စတွေမှာကျွန်တော်တို့ပြဿနာပေါ်တိုင်းပြည်သူဆွေးနွေးရနေတာမကပြည်내တိုင်းဒေသကြီးကအစိုးရတွေနဲ့ပါ dialogue culture တွေလုပ်ပြီးတော့ဆွေးနွေးနိုင်ဖို့တွေကိုလည်းသဘောတူညီမှုရခဲ့ပါတယ်လို့ကိုချင်မီကပြောခဲ့တာဖြစ်ပါတယ်သမရဦးသိန်းစိန်နဲ့88မျိုးဆက်တွေတွစ်ဆုံခဲ့တာဟာအစိုးရတည်းရဲ့နှစ်နှစ်ကျော်တန်းအတွင်းမှာပထမဆုံးချိန်ဖြစ်တယ်လို့လည်း88မျိုးဆက်ကျောင်းသားတွေကပြောပါတယ်။မတူညီတာတွေကိုတွစ်ဆုံညှိနှိုင်းအဖြစ်ရှာတဲ့သဘောပေါက်ရည်ချင်းမှုတရားပေါ်ပေါက်ရေးအတွက်သမရနဲ့အကြသဘောတူညီမှုရနိုင်ခဲ့တာကကောင်းမွန်တဲ့ရလဒ်တစ်ခုဖြစ်တယ်လို့လည်းကိုချင်မီကပြောပါတယ်။ဒီနေ့တွစ်ဆုံမှုအတွက်88မျိုးဆက်ငင်းငိုင်းနဲ့ပုံလင်းလူမှုအဖွဲ့အစည်းအနေနဲ့ကျင်းတဲ့အားရမှုရှိပြီးတော့တိုင်းပြည်အတွက်ရှေ့အနာဂတ်မှာအစိုးရနဲ့တူရာတွေကိုပေါင်းလုပ်သွားဖို့ရှိတယ်လို့လည်းကိုချင်မီကဆက်ပြောပါတယ်။စစ်အစိုးရလက်ထက်တစ်လျှောက်လုံးအတိုက်ခံအင်အားစုနေနဲ့ရှိနေခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ပါဝင်88မျိုးကျွန်တော်တွေနဲ့တမနာတွစ်ဆုံနိုင်တာဟာတိုင်းပြည်အတွက်အပြုသဘောဆောင်တဲ့အခြေအနေလို့ရှိမြင်သုံးသပ်တဲ့အကြောင်းကိုလည်းဦးလောက်မွန်ရွှေကပြောပါတယ
်။အဲ့တော့တိတ်ဆိတ်ဆိုင်လိုတဲ့ဟလာဒီတစ်ပတ်လောက်ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးတဲ့နောက်မှာဒီပုံလင်းလူဖွဲ့စည်းရလူတွေနဲ့တွေ့တဲ့နောက်ကဟိုကျွန်တော်အနေနဲ့တော့နိုင်ငံတမနာဘက်ကလည်းဒီရှေ့ဘူရာတွေအလုံးဟိုဘောနော်လက်ခံဆွေးနွေးပြီးတော့မှဟိုတူတူလုပ်နေတာရှိတဲ့ဒီလက်တွေကိုရှာဖို့ယူရလဲလို့ကျွန်တော်မှတ်ယ
ူ။ဒါကတော့သမရဦးသိန်းစိန်ဟာလွတ်တော်စည်းဝေးတွေပြီးစက်တင်ဘာလထဲမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခဲ့ပါသေးတယ်။စက်တင်ဘာလအတွက်သမရပြောကြားခဲ့တဲ့မိန့်ခွန်းမှာလည်းမတူညီတဲ့အင်အားစုတွေပေါင်းစည်းပြီးတော့နိုင်ငံရေးပြဿနာတွေကိုဖြေရှာသွားမယ်လို့လည်းသမရကပြောခဲ့တာပါ။ဒီကနေ့တွစ်ဆုံပွဲကို88မျိုးသားကျွန်တော်တွေဖြစ်တဲ့ကိုမင်းကိုနိုင်၊ကိုကိုကြီး၊ကိုထေးကျွဲ၊ကိုမင်းစရာ၊ကိုဂျင်မီ၊ကိုကိုကြီးစန်းချောင်း၊မနီလာသိန်းကိုမကြီးတို့တက်ရောက်ခဲ့တယ်လို့အစိုးရဘက်ကတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးစိုးသိန်း၊ဦးအောင်မင်း၊ဦးခင်ကြီး၊ဦးတနိုင်သိန်း၊ဦးအောင်မြင့်၊သမရကျံမေးအဖွဲ့ဝင်တွေဖြစ်တဲ့ဦးလောက်မောင်ရွှေနဲ့ဦးတင်မောင်တန်းတို့တက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။